အမျိုးသမီးအများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်ဒါဇင်နဲ့ချီပြီးတော့မလေးရှားနိုင်ငံကိုလှေနဲ့လူမောင်ခိုကူးခံရမယ့်အရေးကိုဘင်္ဂလားဒေ့ရှ်ကတားဆီးနိုင်ကြတယ်လို့အာဏာပိုင်တွေကအင်္ဂါနေ့မှာပြောပါတယ်။ကောက်ဆစ်စစဒုက္ခတွေစခန်းကအနည်းဆုံးလူ69ယောက်ကိုတခြားရိုဟင်ဂျာတွေသွားနေပြီးတဲ့မလေးရှားနိုင်ငံမှာအလုပ်ပေးမယ်လို့ကတိပေးပြီးတော့လူမောင်ခိုကူးသူတွေကခေါ်လာတဲ့အကြောင်းရဲကပြောပါတယ်။ဒီလိုလှေနဲ့လူမောင်ခိုကူးမယ်ဆိုတဲ့လျှို့ဝှက်တဲ့တင်ရရှိခဲ့တဲ့အတွက်အမျိုးသမီး43ယောက်နဲ့ကလေးငယ်17ယောက်ပါဝင်ရိုဟင်ဂျာတွေကိုတွားရောက်ကယ်ဆင်းခဲ့ပြီးတော့ဒုက္ခသည်စခန်းတွေကိုပြန်ပို့ပေးမှာဖြစ်တယ်ဆိုပြီးတော့ရဲဝန်တဲ့ Abdul Khair ကပြောပါသေး။ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာမလေးရှားနိုင်ငံကိုလေနဲ့သွားဖို့ကြိုးစားတဲ့ရိုဟင်ဂျာဦးရေတိတိတသားတိုးလာတယ်လို့လည်းရဲကပြောပါသေး။2015ခုနှစ်လူမောင်ခိုကူးမှုတိုက်ဖြတ်ရေးနောက်ပိုင်းလေစီးပြေဒုက္ခသည်တွေမလေးရှားနိုင်ငံကိုတတ်တုပ်လိုက်ထက်ရောက်လာမှာကိုအာဏာပိုင်တွေကစွန့်နေကြပါတယ်။2015ခုနှစ်တုန်းကတော့ကပ်ပလီပင်လယ်ပြင်ကိုဖျက်ပြီးတော့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားခဲ့တဲ့ရိုဟင်ဂျာ2000ကျော်လောက်ရှိပြီးတော့ပြည့်ကျက်သိမ့်နေတဲ့လေတွေမှောက်တဲ့အတွက်လည်းလူတို့တော်များများရင်းနှီးသိမ်းဆုံးခဲ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းမှာ2019ခုနှစ်ကပရိခါတွေကြောင့်ရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂအဖွဲ့ကြီးတွေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားတဲ့မြန်မာစုရကတော့ဒုက္ခသည်တွေနေရာပြန်နိုင်ရေးလှုံ့ဆော်နေတဲ့အကြောင်းပြောဆိုနေပါတယ်ရှင်။